ုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စောလုံခြံခံရလို့ကွယ်လွန်သွားတဲ့ဖြစ်ရပ်ကိုအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးနေတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်။ဒီဖြစ်ရပ်ဟာမြမလူအဖွဲ့အစည်းမှာလုံးဝမဖြစ်တဲ့ကိစ္စတစ်ခုဖြစ်တယ်လို့စကိုင်းမျိုးသားပါတီ ANP ရဲ့ဝါရာရေးရာဦးဆောင်ကော်မတီဝင်မြောက်ဦးမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောပါတယ်။ AA အဖွဲ့ကဖန်ဆီးထားတဲ့NLD ပါတီလွှတ်တော်ကိုယ်စားလှယ်လောင်းဒီပြန်လည်လွတ်မြောက်ရေးအလားအလာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းအမျိုးသားညီညွတ်ရေးအစိုးရဆိုတာဘယ်လောက်အထိပုံပေါ်နေပြီလဲတမတော်နဲ့ဆက်ဆံရေးအခြေအနေကရောဘယ်လိုရှိနေကြလဲစာရာတွေနဲ့ပတ်သက်ပြီးဒေါက်တာမျိုးညွတ်နဲ့ဦးဦးလှစောတို့ရဲ့ဆွေးနွေးချက်တွေကိုနားဆင်ရပါမယ်ကျွန်တော်ကြိုတော်သိပါဒေါက်တာမျိုးညွတ်နဲ့ဦးဦးလှစောဗီဒီယိုဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ပါပါခင်ဗျာ
ကျေးဇူးပါ
ကျွန်တော်ပထမဦးဆုံးဒေါက်တာမျိုးညွန့်အတွက်မေးဖို့နဲ့ကျွန်တော်စလိုက်ချင်ပါတယ်။ရုပ်စာကတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော်။ဦးထိုက်စောကွယ်လွန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကတုံ့လောက်ကြပါတယ်။ဒါနိုင်ငံရေးအကြံဖက်မှုလို့လည်းပြောကြပါတယ်။ဆိုတော့ဒေါက်တာမျိုးညွန့်အခုဦးထိုက်စောလောက်ချံခံရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့ဆရာတို့နောက်ဆုံးဘာအချက်လက်များသိထားပြီးပါပြီလဲ။စုံစမ်းစစ်ဆေးနေတာရောရှိပါပြီလား။ရဲတပ်ဖွဲ့ကတောင်းဆိုရတဲ့သူတွေအနေနဲ့က
အထူးစုံစမ်းရေးအဖွဲ့နဲ့ပစ်သိနေတာတော့သိပါတယ်ဆိုတော့စုံစမ်းတဲ့ကာလဆိုတော့ဘယ်အချက်လက်မှမထုတ်ပြန်တဲ့အတွက်ကျွန်တော်တို့အသိကြီးရှိရတာတော့မရှိပါဘူ
းဟုတ်ကဲ့ပါခင်ဗျဦးလစောဒီဖြစ်နဲ့ပတ်သက်ပြီးတော့ဆရာတို့ဘယ်လိုမြင်ပါသလဲဒီဦးထိုက်စောဖြစ်နဲ့ပတ်သက်ပြီးတော့ဆရာတို့သဘောထားဘယ်လိုရှိပါသလဲခင်ဗ
ျကျွန်တော်တို့ကတော့မြန်မာလူဖွဲ့စည်းမှာဒါလုံးဝဖြစ်တဲ့ကိစ္စတစ်ခုပဲနော်ကျွန်တော်တို့ဟိုမြန်မာသမိုင်းမှာလဲကျွန်တော်တို့ဘိုလ်ချုပ်အခန်းကျွန်တော်တို့အမတန်လေးစားရှိခင်ရတယ်နော်ကိုကြောင့်ဆန်လုံချင်တဲ့ကိစ္စတော့နောက်ဆက်တွဲဒီကအရင်တော့လည်းတို့ဖက်ဆပ်ဘလက်ခင်မှာလည်းဒါမျိုးတွေဖြစ်တယ်လို့ကြားဦးလေเนาะအခုလည်းဒါမျိုးဖြစ်တယ်ဆိုတာဒါလိုပါပြီးတဲ့ကျွန်တော်တို့ကောင်းတော့ကျွန်တော်တို့မြူတာပြန်လည်သင်ပြန်ဖြစ်နေတဲ့ကိစ္စဒီတရားဥပဒေစုံမှုဆိုတာလည်းကျွန်တော်ဒီမိုကရေစီရဲ့ဒါအသက်ပဲအဲ့လိုဖြစ်တဲ့ခါလာခုမှဒါမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ဘလို့မှလက်ခံနိုင်ကြချောင်းမရှိဘူးเนาะအဲ့တော့ကျွန်တော်တို့ကတော့ကမိသားစုတစ်ခုအတွက်ဆုံးယုံမှုသာမဟုတ်ဘူးကျွန်တော်ဒီမိုကရေစီ transition တစ်ခုမှလည်းဒါအများကြီးစိတ်အနှောက်အယှက်ဖြစ်เสียပါလေကျွန်တော်တို့ဘလို့မှဘလို့မှကိုကျွန်တော်ဟိုအစားထိုးလို့မရတဲ့ဆုံးယုံမှုပဲဒါလူတယောက်တည်တဲ့ကိစ္စမဟုတ်ဘူးဒါကျွန်တော် system တစ်ခုမှကိုကဒါတစ်ခုခုကျွန်တော်တို့လွဲမှားတော့လို့မဖြစ်သေးတာတွေဖြစ်တယ်ဆိုတော့အားမျိုးပဲကျွန်တော်မြင်ပါတယ်ဒါဘို့တော့ကျွန်တော်တို့အရင်တော့လည်းအများကြီးဖြစ်ခဲ့ကြပြီဆိုတော့နောက်မဖြစ်အောင်ပဲကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတာပဲကျွန်တော်တို့ဒါသင်ခန်းစာယူကြပါပဲ
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဆရာမျိုးတို့ဦးထိုက်စောကွယ်လွန်သွားတယ်ဆိုတဲ့အခါကျတော့ဒီနေရာကလက်လက်သွားတာပေါ့နော်သူကရွေးကောက်ပွဲအနိုင်ရတယ်လို့တရားဝင်နဲ့ကြေညာထားပြီးသားဆိုတဲ့အခါကျတော့ကျွန်တော်နားလည်သလားဒီနေရာမှာလက်လက်သွားတဲ့နေရာအတွက်ဂျာပြတ်ရွေးကောက်ပွဲကျင်းပမှာပေါ့ဆရာအဲ့ဒါဟုတ်ပါလားဟုတ
်ပါပြီ
ဆိုတော့ဂျာပြတ်ရွေးကောက်ပွဲဆိုတဲ့အခါကျတော့သူကဥပဒေအရကဒီလွတ်တော်တဲ့ပထမနေ့နဲ့တော့၅နှစ်မြောက်ပြင်စမနှစ်ဒီမှာမကျင်းပဘူးဆိုတော့ပထမနေ့ကြော်မှပဲပြန်ကျင်းပနိုင်မယ်အနေထားရှိတာပေါ့နော
်ဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒါနဲ့တစ်ဆက်တည်းပဲကျွန်တော်နောက်တစ်ခုကကြတော့အခုချိန်ထိအဖမ်းခံထားရစေဖြစ်တဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်း၃ယောက်ရခိုင်မှာအဖမ်းခံထားရတာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ရောဘလောက်အထိလမ်းစာအလားအလာပေါ်လာပါပြီလဲဆရာ
ထိုက်ပြနေလို့တော့လမ်းစာပေါ်တယ်လို့ပြောလို့ရပါတယ်ဘာလို့ဆိုတော့ကျွန်တော် A အဖွဲ့ကလည်းပြီးတော့ဒီကိုယ်စားလှယ်လောင်း၃ဦးကိုเนาะကျွန်တော်တို့အဖွဲ့ချုပ်ကဥပဒေနဲ့ဒီဖန်တီးကျင်းချထားတဲ့ကျင်းသားတွေကိုလွှတ်ပေးမယ်ဆိုရင်အဲသူတို့ပြန်လွှတ်ပေးမယ်ဆိုတဲ့တမ်းချက်တွေကိုပေါ်လာတယ်ဒါလည်းကျွန်တော်တို့အနေနဲ့ဒါအခွင့်အလမ်းတစ်ခုလို့ယူသားပါတယ်ဆိုတော့ကျွန်တော်တို့ဒီအခွင့်အလမ်းကတော့ကျွန်တော်တို့အဲရယူနေအားရနိုင်ပါအောင်เนาะမရနိုင်တဲ့အကြောင်းပထမအချိန်လုံးကကျွန်တော် EE ရဲ့တောင်းဆိုချက်မှာနှစ်ဖက်လုံးကိုသူကသုံးပန်းများဖြစ်ပေါ်ပြထားပါအဲဒါမဖြစ်နိုင်ပါဘူးကျွန်တော်သုံးပန်းမဟုတ်ပါဘူးเนาะကျွန်တော်ကုစလေလောက်သုံးကလည်းသုံးပန်းမဟုတ်ဥပဒေနဲ့အညီပြပေးထားတဲ့ဥပဒေကလည်းသုံးပန်းမဟုတ်ပါဘူးနောက်တစ်ခါကျွန်တော်တို့ဒုတိယအကြိမ်ကျတော့နိုင်ဒီသက္ကလုံအဆုံးလုံးကစဒီအဖွဲ့ရသုံးလုံးဘီယူဆိုင်ရတယ်တွေ့ပါလေဒါကောင်းမှုနဲ့ဒါအလားအလာတစ်ခုလို့လုံးဝစပါလေ2020ယူကောက်ပွဲကိုအသီးမှတ်ပြထားတာလည်းကျေးဇူးတင်ပါတယ်ဒါကကျွန်တော်ကပဂရိအခြေအနေကိုမေ့လို့မရပါဘူးเนาะအဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ဒီအဖွဲ့စာထဲမှာပါတဲ့ဒီ ယူကောက်ပွဲပြန်ကျင်းပလို့ဆိုတာဂျာပြတ်ယူကောက်ပွဲကျင်းပခြင်းဆိုင်ရာเนาะအကန့်အသတ်တွေရှိပါတယ်။နောက်တစ်ခါကျွန်တော်တို့ဒီကိုယ်စလဲလောင်းသုံးဦးဆိုပြန်လှုပ်ပေးဖို့ကိစ္စဟာကျွန်တော်အင်းအင်းနဲ့ကျွန်တော်ညီလိုင်းစနစ်ကိုရှိပါဘူး။ဘာလို့ဆိုတော့ပထမလက်ရာအင်းအင်းဟာအချမ်းပဲအဖွဲ့အစည်းဖြစ်เนาะကျင်းညထားခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်။အဲ့တော့အဲ့ဒီအဖွဲ့အစည်းကျင်းညခံထားတာကိုကျွန်တော်မှားဆုံးချိန်ဆက်ပြီးပါတယ်။သူပြင်ဒီကိုယ်စလဲလောင်းသုံးဦးကိုဖန်ဆင်းထားတာအခြားသောနော်အရသားများလည်းဖန်ဆင်းထားတာလေဆိုတဲ့ training အတွက်အဲ့ဒါတွေကိုလွှတ်ပေးလိုက်လို့ဆိုရင်ကျွန်တော်လက်နဲ့မဲ့နော်ပြည်သူများစုနော်လက်နဲ့ကိုင်ပြီးတော့ဖန်ဆင်းထိန်ထိန်စစ်မင်းနေတာဟာဒါဟာနော်အကျံဖက်မှုမှာအကျုံးဝင်ပါလေအကျံဖက်ခြင်းရပဲဆက်ပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးမှုကိုချိန်ညှိလို့ဆောင်တယ်ငြိမ်းချမ်းရေးအရာကျွန်တော်တို့ရှေ့ကိုတိုးတက်လာလို့ဆိုရင်လက်ရှိအစိုးရကလည်းနော်အပြုသဘောဆောင်တော့အဖြစ်ဘာလို့တောင်းဆိုရဲနိုင်ငံရေးအစင်းသားတွေကိုပြန်ပြီးစုံပြားလိုက်လို့ရရတဲ့အပြည့်တခုခုလုပ်ပေးနိုင်တဲ့အခြေအနေရှိပါတယ
်။ဆိုတော့ကျွန်တော်အရောက်မေးချင်ပါတယ်ဆရာ။ဆိုတော့ပထမဦးဆုံးလိုအပ်ချက်ကပထမဦးဆုံးထမ်းမယ်ခြေလှမ်းကအေးအေးအနေနဲ့ဒီဖမ်းထားတဲ့လွတ်တော်ကိုယ်စားလှယ်လောင်း၃ယောက်ကိုပြန်လွတ်ပေးဖို့ဒီပထမဦးဆုံးခြေလှမ်းပေါ့ဆရာတို့ဒီလိုသတ်မှတ်ပါသလား
။ဟုတ်ပါတယ်။ဒီ၃ဦးကို unconditional release ပေါ့နော်။ဘာမှမစိုးရိမ်ရမတောင်းမယ်လို့ကျွန်တော်ဆိုချင်ပါတယ်။ဒီလက်နက်ကန်ဒီပြည်သူတွေကိုဖမ်းဆီးထားမယ်ပြည်သူ့ဆုံးတရားတောင်းဆိုပြီးဒါဒါသာကိုဖမ်းဆီးပြီးတောင်းဆိုရတယ်ဟု
တ်ကဲ့
ကျန်တဲ့ပြည်သူတွေရဲ့ဖြစ်သွားပါ
ဟုတ်ကဲ့ဆိုတော့ဒီမြန်မာရှိနေတဲ့လက်ခဲတင်းလင်းလို့ပြောရမယ်မတင်မကြပေါ့နော်ကျွန်တော်တို့ status quo လို့ပြောမလားဒီအခြေအနေကဘာလဲဆိုတော့တွတ်တော်ကိုယ်စားလှယ်သုံးဦးကိုဖမ်းထားတာရယ် AA ကိုအကြမ်းဖက်အဖွဲ့ဖြစ်အစိုးရကတမတ်ကြီးညာထားတာရယ်ဒီနှစ်ခုရှိမယ်ပေါ့ဆိုတော့တကယ်လို့များအစိုးရဘက်က AA အဖွဲ့ကိုအကျံဖက်အဖွဲ့အစည်းဖြစ်တတ်မှတ်ထားတာကနေအရင်ပယ်ဖျက်လိုက်ရင်တော့မဖြစ်နိုင်ဘူးလားဆရာ
ဒါလုံးရပုံမရှိပါလို့ဆိုတာနော်ကျွန်တော်တို့ရထားယူနေတဲ့မှာကျွန်တော်တို့တိုက်ပွဲမဖြစ်တဲ့တောင်းလို့မှာတော့ပါကျွန်တော်တို့ပြည်သူတွေဟာနော်ဂျုံယုံမှုမရှိဘူးဖြစ်နေတယ်ချိန်ဆောက်ခံရတဲ့အခြေအနေရှိပါတယ်ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကနော်အကျံဖက်အဖွဲ့အစည်းရနေပြီးသူကနေပယ်ဖျက်လိုက်လို့ဘယ်လိုအချက်တွေအကြောင်းတွေပေါ်ဘူးတည်ပြီးဖျက်လဲဆိုတာမိကုန်ဖြစ်လာပါလေပယ်ဖျက်ဖို့အတွက်ခိုင်နှုံတဲ့အကြောင်းရပါကြောင်း
ဟုတ်ကဲ့ဆိုတော့ဦးလာဆိုဒီလူတော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတစုံတစ်ခုမြာမပြောခဲ့ဘူးလားပြောခဲ့တာရှိပါသလား
ကျွန်တော်တို့ကတော့လေဟိုလူတော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့အတွက်တော့ကျွန်တော်တို့လူသားချင်းစာနာထောက်ထားဖို့အနေနဲ့ကျွန်တော်စိတ်မကောင်းဘူးဘသူအဖမ်းခံမှလည်းစိတ်မကောင်းဘူးဟောအဲ့တော့ကျက်တနာတွေကအမတန်ရှုပ်ထွေးတဲ့ကာလတခုနော်ဥပဒေကြောင်းအရတရားဥပဒေစိုးမိုးရအများကြီးဖြစ်တဲ့ခါမှာနောက်တစ်ခုကပြည်ရင်းစစ်ပွဲပေါ့နော်ပြည်ရင်းစစ်လို့ပြောရင်လည်းမကြိုက်တဲ့လူရှိတယ်ပေါ့တော့စီရေးပဋိပက္ခတင်းမှန်နေတဲ့ကာလတခုမှာဒါမျိုးတွေကဖြစ်တတ်တယ်နောက်တစ်ခုကဟိုကျွန်တော်ကဟိုလက်နက်ကင်ဖွဲ့စည်းတွေပါကာပြီးပြောတာလည်းမဟုတ်ဘူးလက်နက်ကင်ဖွဲ့စည်းတွေကတော့သူတို့ဘလို့စံနှုန်းနဲ့လုပ်တာလို့ကျွန်တော်မသိဘူးဒါမဲ့ကျွန်တော်တို့ဒီမိုကရေစီဘောင်တဲကလူတွေအတွက်တော့လွတ်တော်ကိုယ်စားလှယ်ဆိုတာကနိုင်ငံကဆန်နှုံးရဆိုတော့ legitimate ကိုဖြစ်တယ်ပေါ့နော်ဒါပေမဲ့သူတို့ကတော့လူသားလူလို့ပဲမြင်လိမ့်မယ်ဒါသူတို့အမြင်ပေါ့နော်ကျွန်တော်မြင်တာဒါပေမဲ့ကျွန်တော်ကလွတ်တော်ကိုယ်စားလှယ် NLD ဘက်ကလည်းသူတို့ရဲ့ဟိုလွတ်တော်ကိုယ်စားလှယ်ဟိုပါတီဝင်တွေနော်ဒေသဆိုင်ရာကိုစားပြုတဲ့လူတွေလို့ပဲမြင်လိမ့်မယ်ဒါပေမဲ့ကျက်တနာရရှုပ်ထွေးတဲ့ခါမှာဒီဟာကအငင်းပေါ်စရာဖြစ်တယ်เนาะဟိုဘက်ကလည်းပြောမယ်ဒီဘက်ကလည်းပြောမယ်ဆိုရင်ကျွန်တော်တို့ကတော့ဒီကိစ္စဟာအရေးတော့ကြီးတယ်ဒါမဲ့တိုင်းပြည်တည်ဆောက်ရေးအတွက်ကျွန်တော်တို့ယုံကြည်မှုတည်ဆောက်ရေးအတွက်ပြည်ထောင်စုတည်ဆောက်ရေးအတွက်ဆိုရင်ဒီကိစ္စကိုကျွန်တော်ကတော့ရှည်လန်းမတင်ရင်တော့เนาะရှစ်ဆက်ပြီးဘလို့ပူပေါင်းဆောင်ရွက်တော့မလဲတိုင်းပြည်ကိုဘလို့လုပ်လဲဆိုတော့ကျွန်တော်မူတည်တယ
်
ဒါမဲ့တခြားထဲမှာဒီကြားထဲမှာတခုခုအဲ့စွတ်တော်ကိုယ်စလေရေရဲ့เนาะတကယ်လို့ထိပါမှုတခုခုနောက်ဆော်ကခံမှုတခုဖြစ်တယ်ဆိုရင်တော့ဒီဟာကိုတော့တက်ဆိုင်ရလူတွေကတာဝန်ယူရလိမ့်မယ်အဲ့တော့ကျွန်တော်ကတော့အကုန်လုံးပြည်ပြည်လေးလေးဖြစ်စေချင်တယ်ဒီကျွန်တော်တို့ဒီလူ၃ယောက်ကိစ္စပေါ့နော်ဒီဘက်ကပြောရင်လည်းအများကြီးပြောလိမ့်မယ်နော်ဟိုဘက်ကလည်းဟိုကျွန်တော်တို့ဖန်စီခံရတဲ့ကိစ္စတွေအများကြီးပြောလိမ့်မယ်ဆိုရင်ဒါကဟိုပြည်ပြည်မှာဟုတ်ဘူးအဲ့တော့ဒီဟာလေးကိုပြောပြီးတော့ကျွန်တော်စစ်ဆက်ပြီးတော့ဘလို့အကောင့်ဆုံးလို့ရမလဲတကယ်လို့ဒီကြားထဲမှာတခုခုဖောက်ဖြစ်ပြီးတော့တခုခုထိခိုက်မယ်ဆိုတော့ထိခိုက်မှုအတွက်တော့တန်ဆိုင်ရာဖွဲ့စည်းက တောင်းဝယ်ယူရလိမ့်မယ်အဲ့တော့ဒီဟာလေးကိုကျွန်တော်အုံးမိတ်လုပ်ပြီးတော့ချစ်ဆက်ပြီးတော့ကျူတန်ကျူကန်တိကန်တမရှာမဟုတ်ဖ ೇನೆ ရှင်းဆက်ပြီးတော့ကျွန်တော်အကောင်းဆုံးဘယ်လိုလုံးချမလဲနောက်ဒီလူတွေအတွက်ဘယ်လိုအမတ်ခံချက်ပေးနိုင်မလဲဆိုတာကပဲကျွန်တော်တို့ပို့ပြီးလက်တွေ့ကြမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ဦးလဲဆိုတစ်ဖက်ကကြည့်မယ်ဆိုရင်ဟဟလာအခုကရွေးကောက်ပွဲရခိုင်မှာအဓိကအဖြစ်တနိုင်ငံလုံးပေါ့နိုင်ငံလုံးမှာရွေးကောက်ပွဲမကျင်းပသေးတဲ့နေရာတွေရှိတယ်အဲ့ဒီနေရာတွေမှာရွေးကောက်ပွဲကျင်းပဖို့အတွက်လမ်းစာလေးကအေဘက်ကညှိနှိုင်းချက်ထုတ်တယ်အဲ့ဒီညှိနှိုင်းချက်ကိုတမတော်ကလည်းပဲကြိုးစူတယ်ဥပောင်းဆောင်ရမယ်ဆိုတဲ့ဂျင်နာချက်ထုတ်တယ်အဲ့ဒီလမ်းစာလေးပေါ်လာတဲ့အချိန်မှာဟလာအထူးသဖြင့်ဒီချက်ခိုင်မှာကတွတ်တော်ကုစလေကြီးအဖမ်းခံထားရတဲ့အခါကျတော့ဒီတွတ်တော်ကုစလေလောင်းတွေအဖမ်းခံထားရရဲ့နေတော့ဟလာရုပ်ောက်ပွဲကျင်းပဖို့ဆိုတာကနောက်ထပ်ဝင်မဲ့တွတ်တော်ကုစလေလောင်းတွေတက်ပါအန်ဒရယ်ဆိုတဲ့အရေးအကြောင်းကြီးရှိနေတာမျိုးဖြစ်တဲ့အတွက်ဒီတွတ်တော်ကုစလေလောင်းတွေလွတ်ဖို့ကအရေးမကြီးဘူးလားဆရာဦးလားဆို
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်ကတော့ဒေတာဆိုင်ရာတိချပြဿနာတော့ကျွန်တော်မသိဘူးအဲ့ဒါကတော့ကျွန်တော်တို့တောင်ကုန်းရဲ့တခြားပြဿနာပေါ့နော်တခြားနေပြဿနာမှာဆိုလေအဲ့ရောက်တော့ကျွန်တော်ချင်းချင်းမဖြစ်ပဲလို့မထင်ဘူးတောင်ကုန်းမှာတခြားပြဿနာတခုလိုပဲကျွန်တော်မြင်တယ်အဲ့တော့ဒီတခြားကုမျိုးနယ်မှာဒီရွက်ောက်ပဲဖြစ်ချင်းမဖြစ်ချင်းဆိုတဲ့ကိစ္စဟာဒီလွတ်တော်ကိုယ်စားလှယ်၃ရောက်နေတော့တိတ်မဆိုင်တော့ဘူးတယ်ဘာလို့ဆိုတော့အဲ့ဒီသားတွေရဲ့ဟိုဘယ်လိုခေါ်မလဲဆိုတော့လုံယုံမှုပေါ့လေဟိုတို့ရုံးကိစ္စတရားဥပဒေစိုးမိုးကိစ္စအဲ့ဒါလည်းဆိုင်လိမ့်မယ်အဲ့တော့လွတ်တော်ကိုယ်စားလှယ်၃ရောက်ကတကယ်တော့လွတ်တယ်လွတ်ထိုက်တယ်လို့ဆိုတာတော့ဘယ်သူမှအငင်းပေါ်ကြမရှိဘူးဒါပေမဲ့သူတို့ရဲ့တိကျပြဿနာတွေဆိုလည်းကျွန်တော်တို့မသိဘူးအဲ့တော့လက်နက်ကင်ဖွဲ့စည်းတွေနဲ့အဲ့ဒီလွတ်တော်ကိုယ်စားလှယ်တိကျပြဿနာတွေကျွန်တော်မသိဘူးဘူကိုရဆိုရင်တော့ဟိုပြည်သူလွတ်တော်ကိုယ်စားလှယ်တော့အများကြီးသူကလူရဲ့ရွေးချယ်တင်တော့ထားတဲ့ကိုယ်စားလှယ်တယောက်အနေနဲ့တော့ဒါလူခွင့်ရေးပေါ့နိုင်ငံသားခွင့်ရေးလွတ်တော်ကိုယ်စားခေါ်ခွင့်ရေးတခုတော့ပြည်ပြည်ရရသိမ့်မယ်ဆိုတာအမှန်တရားပဲအဲ့တော့ဒီကိစ္စဟာတခြားမျိုးနေတယ်တော့တိတ်မဆိုင်လောက်ဘူးဖြစ်ပါလေ
ဟုတ်ကဲ့ဆိုတော့မျိုးမျိုးဆိုတော့ဒီရွေးကောက်ပွဲတွေပြန်ကျင်းပရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ကဒီကိစ္စတွေပြောဆိုထားရည်လဲကျွန်တော်တို့လည်းတွေ့ပါတယ်နောက်ကြီးညာချက်ထုတ်တာလို့ပါလို့ရှိတယ်ဘလောက်ဒီရွေးကောက်ပွဲမကျင်းပရသေးတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပဖို့အလားအလာဘလောက်အထိကျွန်တော်တို့မျှော်လင့်လို့ရနိုင်မလဲခင်ဗျာဒေါက်တာမင်းညွန့်
အဲ့တော့ကျွန်တော်ပြောရတဲ့အချိန်ချင်းပြောပြပါပြီတိကျက်နော်ရွေးကောက်ပွဲဥပဒေရဲ့အကန့်အသတ်ပေါင်းဖြည့်ပါနော်ဥပဒေတစ်ခုကအားလုံးသိပြီးတော့မသိချင်အောင်စောင့်ပြီးကြော်ဖားလို့မရပါဘူးဥပဒေစိုးမိုးတဲ့နိုင်ငံမှာဒီဥပဒေကအကျိုးမသိတော့ဘူးဆိုရင်လွတ်တော်ကမြင်ပြီးမှကျွန်တော်တို့ဆက်လက်ဆောင်ရွက်လို့ရပါနောက်တစ်ခါကျွန်တော်တို့ဦးလာစုပ်ပြောသွားတယ်လို့ပေါ့ကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပမဲ့နယ်ဒီမှာရှိတဲ့လုံလုံကြီးအခြေအနေတောင်ပြတာတိုက်ပွဲမဖြစ်ပါဘူးအဲ့တော့တိုက်ပွဲမဖြစ်တဲ့နေရာမှာတော့မှနော်ကျွန်တော်တို့ဒီရေးပါတဲ့နိုင်ငံရေးပါတီကိုရဲ့ကိုယ်စားလှယ်လောင်းရဲ့လုံလုံကြီးမရှိပါဘူးအဲ့တော့ကျွန်တော်တို့လုံလုံကြီးဆိုတာမှာဘယ်လောက်ထိတောင်စဉ်းစားရလဲဆိုရင်နော်ကျွန်တော်တို့ဒီမဲလာပြင်းတဲ့လူတွေရှင်ပြိုင်တဲ့လူတွေလွတ်လပ်စွာနော်မဲဆွဲစီယုံခွင့်နော်နောက်ပြီးတော့ဒီရွေးကောက်ပွဲကိုကြီးကြပ်ကျင်းပပေးမယ်ကွန်ရှင်အဖွဲ့ဝင်လေးအုံချုပ်ကြီးအဖွဲ့ဝင်လေးသူတို့ရဲ့လုံခြုံမှုဒါလေးအကုန်အရေးကြီးပါတယ်။နောက်အထူးဖြင့်မောင်တော်မှာဆိုရင်နောက်အုံချုပ်ကြီးမှု90လောက်ဖက်ထားတာပါ။မင်းပြမှာဆိုရင်90ပါ။နောက်ရေဘုံမှာဆိုရင်40လောက်ဖက်ထားပါ။အဲ့ဒီလိုအုံချုပ်ကြီးရပြက်ပြားနေတဲ့အချိန်ဘယ်လိုလုပ်ကြည့်ကျွန်တော်တို့ကွန်ရှင်ကျွန်တော်တို့နော်တောင်းယူနိုင်လို့မဲလာပေးမယ်လူတွေကိုဘယ်သူကတောင်းယူမလို့နော်နောက်ပြီးအခုဒီတောင်ကုန်းကနမူနာပြပေးတဲ့တော့ကိုယ်စလေလောင်းနေရဲ့လုံကြီးကိုဘယ်သူမှတောင်းလို့မရဘူးတိုက်ပွဲမဖြစ်ရင်ရနိုင်မပြီးပါဘူးလွတ်လပ်ပြီးတရားမျှတာတယ်နိုင်ငံရေးပါတီအားလုံးအားနော်ကြီးညစွာတူညီစွာမဲဆွဲစည်းရုံးကိုရှိရမယ်ဆိုတဲ့အခြေအနေဒါလို့ပါ
ဟုတ်ကဲ့ဆရာဒီအစကတော့ကျွန်တော်တင်းတင်းဖြစ်မိခြင်းပါလေဆိုဥမာအေးအေးနဲ့တက်မတော်ကနေပြီးတော့ဆရာဦးနာပြောတဲ့လုံခြုံရေးအခြေအနေတွေအားလုံးကိုအခိုင်အမာအမခံမယ်ဆိုကြပါစို့လုံလုံလေးယူပေးမယ်လူရုပ်ောက်ပဲကိုကြီးကြမ်းမယ်လူတွေအတွက်ကောမဲလာပေးမယ်လူတွေအတွက်ကောကိုယ်စားလှယ်လောင်းတွေအတွက်ကောဘာမှအထင်ခိုက်မရှိရပဲဖြစ်အောင်တို့ကအခိုင်အမာတာဝန်ယူမယ်ဆိုရင်ဟောဆရာ
ကျွန်တော်ပြောပြပါဘူးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အခြေအနေဆိုတာရှိတာပြည့်တယ်နော်ကျွန်တော်တို့ဒီကိုယ်စားလှယ်လောင်းတုံးဦးကိုဖန်ပြထားခြင်းဟာဦးလာစုကတော့မဆိုင်ဘူးဒီတမယ်လည်းဆိုင်ရဆိုပေမဲ့ဒါမှကိုယ်စားလှယ်လောင်းတုံးဦးပေါ်မှာချိန်ချောက်နေရိတ်ဦးနေတယ်ဆိုတော့ဒီမှာရင်းနေရမှာပေါ့
ဟုတ်ကဲ့ဆိုတော့ဦးလာဆိုခုန ဆရာတော်တော်မျိုးညွန့်ပြောသလိုမျိုးအခြေအနေကိုဆရာဘယ်လိုသဘောရပါလဲတော်တော်မျိုးညွန့်ဘက်ကဒီလိုမြင်နဲ့ဒီလိုသဘောထားတဲ့အပေါ်မှာဆရာဦးလာစောတို့ဘက်ကရောဘယ်လိုသဘောထားရှိပါလဲခင်ဗျာ
။ဒါအရောရခိုင်ပါတီနဲ့တို့ NLD ကိုရန်တိုက်ပေးသလိုဖြစ်နေပြီ
။
နော်အဲ့ဒီအရာဘယ်လိုမှချင်းလို့ရမှာမဟုတ်ဘူး။နောက်တစ်ခုကဒေါက်တာမျိုးညွန့်ဟာရခိုင်ပြည်ရဲ့ ground မှာဖြစ်တဲ့ reality ကိုသူမသိဘူးသိဘူးဒါဘလို့မှသိမသိနိုင်ဘူးเนาะအဲ့တော့ရေကောက်ပွဲကော်မရှင်အနေနဲ့ဆုံးဖြတ်ရမယ်နောက်တစ်ခုကဒေါက်တာမျိုးညွန့်ဟာရေကောက်ပွဲကော်မရှင်ရအပေါ်ကလာအဲ့တော့ဒီလိုလက်ညောင်းပြီးပြီးနှက်ပြီးတာမျိုးတော့ကျွန်တော်မကြိုက်ဘူးဒါရေကောက်ပွဲကော်မရှင်ကပွင့်ပွင့်လင်းလင်းဆုံးဖြတ်ရမှာเนาะလူညိုရေးကိစ္စဒေါက်တာမျိုးညွန့်မသိနိုင်ဘူးဘလို့မှမသိထိုင်ဘူးရခိုင်ပြည်နေသားအနှံ့ကိုလည်းသူမရောက်ဘူးအောက်ရှင်မှာအခုဘလို့ဖြစ်လဲကျွန်တော်အောက်ရှင်မှာဘာတွေဖြစ်နေတယ်လဲကျွန်တော်ပြောတတ်တယ်အောက်ရှင်မှာမြောက်မှာဘလို့ဖြစ်နေတယ်လဲနော်မြေချောင်းမှာဘလို့ဖြစ်နေတယ်လဲကျွန်တော်တစုံပြသိတယ်ဒေါက်တာမြွညွကျွန်တော်တော့မသိထိုင်ဘူးအဲ့တော့အဲ့ဒီကိစ္စမှာဒေါက်တာမြွညွနှက်ချောင်းပေးစရာမလိုဘူးအဲ့ဆက်ချောင်းပေးတာကိုကျွန်တော်ညင်းနေရင်လဲဒေါက်တာညွန့်ရဲ့ကျွန်တော်ကြားထဲမှာအယုံကြည်မှုပြက်ကြပဲရှိတယ်။ဘာလို့ဆိုတော့ရရှိမှကျွန်တော်လုပ်ရမှာလည်းအများကြီးရှိတယ်။အဲ့တော့ဒီကိစ္စဟာအငင်းပေါ်စရာမရှိဘူး။အဲ့တော့ဒေါက်တာညွန့်ညော့အနေနဲ့လည်းယူကော့ပွဲကော်မရှယ်အပေါ်ကနေပြီးတော့ဖော်ကပြောစရာမရှိဘူး။ဒါယူကော့ပွဲကော်မရှယ်ကဆုံးဖြတ်ရဲ့ကိစ္စမှာအဲ့တော့ဒီခိုင်ပြည်ကမှလုံယုံမှုရှိတဲ့ကိစ္စဟိုရက်ကြီးကြေးရောအုပ်စုတွေရက်ကောအုပ်ချုပ်တဲ့ကိစ္စတွေဆိုတာဒါဟို policy ဘိုင်းရပြောရင်ဆိုရင်တော့ဒါအရှက်လက်တစ်ခုပဲအဲ့တော့ကျွန်တော်ဒါပဲပြောချင်တယ်အဲ့တော့ဘာသာမပြောပါနဲ့ UCOB ကိုမကြားဆုံးဖြတ်ပါတခိုင်ပြီမှာ UCOB မလုပ်ဘူးဆိုလဲရတယ်လုံးမယ်ဆိုရင်လည်းကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့အနာဂတ် Federal နိုင်ငံတည်တည်ချောင်ရဲ့အတွက်တော့ရှင်းဝေးရခြုံငုံစဉ်းစားပြီးတော့အဲ့ဒီတော့သဘောထားတွေကိုပျော့ပျော့ပြောင်းပြောင်းစဉ်းစားပါလို့ပဲဒေါက်တာမျိုးရင်ကိုကျွန်တော်ချန်ပေးခြင်း
โอเคဆရာကုနာရန်တိုက်တယ်ပြောလို့ကျွန်တော်တို့ကတခါတလေဆွေးနွေးတဲ့အခါမှာနှစ်ဖက်သဘောထားမတူတဲ့အခါမှာဟလာတာမန်အမြင်နဲ့ဆိုရင်ဒါရန်တိုက်တယ်လို့ဖြစ်တယ်လို့ပြောလို့ရတယ်ဆိုရင်လည်းသဘောထားအမြင်မျိုးကိုပွင့်ပွင့်လင်းလင်းလူတွေသိအောင်အဓိကတော့ကျွန်တော်တို့ဟလာအများပြည်သူသိအောင်ပေါ့အများပြည်သူအနေနဲ့ဒီသဘောထားအမြင်မျိုးကိုပွင့်ပွင့်လင်းလင်းမှန်မှန်ကန်ကန်သိတဲ့အခါကျတော့မှသူတို့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်မှာပေါ့နော်ဒါကျွန်တော်တို့ရဲ့အခန့်အကဏ္ဍဖြစ်ပါတယ်ဆိုတော့ဒီကျွန်တော်ရှေ့မိကုန်တစ်ခုကိုဆက်မသွားခင်မှာဆရာတော်မျိုးညွန့်ကိုဒီဦးလာဆောပြောတာနဲ့ပတ်သက်ပြီးတော့ဆရာကိုတုံ့ပြန်ဖို့အတွက်အခွင့်အရေးပေးပါမယ်ဆရာတော်မျိုးညွန့်ပါများတုံ့ပြန်ချင်ပါတယ
်ဒါကတော့ကျွန်တော်တို့အပေါ်မှာနားလည်မှုတွေထားလို့ပဲကျွန်တော်တို့ထင်ပါတယ်เนาะကျွန်တော်တို့ဒိုင်းနိုင်ကြီးကိုရီနဲ့ကြားထဲမှာနားလည်မှုတွေထားပဲအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကြီးရဲ့အဓိကသိမြင်လို့ထင်ပါတယ်ခင်ဗျကျွန်တော်ဟာเนาะရွေးကောက်ပွဲကော်မရှင်ကဘယ်လိုလှုပ်ဆောင်ပေးလဲဆိုတဲ့အကြောင်းကိုပြောပါမယ်ကျွန်တော်တို့ပါတီရဲ့အရင်ဆုံးသတ်ချက်ကိုကျွန်တော်ပြောတာပါဖြစ်နိုင်ပြီးအချက်လက်တွေကျွန်တော်တို့စုဆောင်ရတဲ့အချက်လက်တွေကိုကုန်းကလည်းပြောတာပဲဖြစ်ပါတယ်ဘယ်သူတို့ယောက်ကိုမှဆွဆွဲတာလည်းမရှိပါဘူးဘဒုကူမှာလည်းကျွန်တော်ပြောတဲ့အတိုင်းလိုက်ပါဖို့ဆိုတဲ့နှစ်ချောင်းလေးပေးထားတာမရှိပါဘူ
းဟုတ်ကဲ့တော်တော်စီကျွန်တော်တို့ဒါ fair play ဖြစ်ပြီလို့ကျွန်တော်ယူဆပါတယ်ဆိုကျွန်တော်ရှေ့ကိုဆက်သွားလိုက်ချင်ပါတယ် NLD အနေနဲ့ကလာတိုင်းနာပါတီတွေကိုရုပ်ောက်ပြီးပြီးချင်းသိမ့်ကြခင်ပါပဲဥပပေါင်းလှုပ်ဆောင်မှုဒီမိုကရေစီဖက်ဒရယ်တည်ထောင်စုတည်ဆောက်ဥပပေါင်းလှုပ်ဆောင်မှုဆိုပြီးတော့စာပို့ပါတယ်အဲ့လိုပို့တဲ့အခါမှာလူတွေအတွေးထဲမှာခန်းစားချက်ထဲမှာကျွန်တော်အသုံးထုံးရဆိုအဘီပေါ့နော်ရေခုံသွားတယ်စိတ်လှုပ်ရှားသွားတယ်ဟာ NLD ဘက်ကဒါခြေလန်းဆာလှမ်းလာပြီပေါ့တိုင်းနာတွေနဲ့ပါတီတွေနဲ့ဥပပေါင်းဆောင်ရွက်ဖို့ဆိုဒါပေမဲ့အဲ့ဒီစာထုတ်ပြီးနောက်ပိုင်းမှာလှုပ်ရှားမှုကမတွေ့ရတော့ဖြစ်ပါတယ်တိုင်းနာပါတီတွေကသဘောထားကြီးလဲကျွန်တော်တွေ့ရပါတယ်ဆိုတော့ဆရာတော်မျိုးညွန့်ဒီစာရဲ့နောက်ဆက်တွဲဘယ်လိုလုပ်ရက်ပြီးစတင်လှုပ်ဆောင်တာရှိနေပါပြီလဲခင်ဗျာ
ကျွန်တော်တို့ရေကောက်ဖွင့်ပြီးတဲ့အခါမှာเนาะကျွန်တော်တို့အဲတမတော်ကလည်းငញ្ញန်ကြီးဆွေးနွေးမှုဆိုပြီးအဖွဲ့ဖွဲ့လိုက်ပါတယ်အဲ့တော့ကျွန်တော်တို့ကလည်းငញ្ញန်ကြီးအတွက်နောက်ပြီးတော့ဒီငញ្ញန်ကြီးကဖြစ်လာမဲ့เนาะဒီမိုကရေစီဖက်ဒရယ်ပေါ်လေးကျွန်တော်တို့ခေါ်ရဒီပြည်တော်စုအတွက်ဆိုရင်လက်ရှိဖွဲ့စည်းပုံရှိတာဘူးလို့လည်းကယုံကြည်မှုရှိတော့ဘူးအဲ့တော့အဲ့ဒါလေးပြင်ဆင်မှုအတွက်ဆိုရင်အရေးကြီးဆုံးကကျွန်တော်ရည်မှန်းချက်တူတဲ့တိုင်းနာနိုင်ငံရေးပါတီအားလုံးကြီးငယ်မှာဘူးเนาะစုပေါင်းပြီးတော့ဘုံသဘောထားတစ်ခုရှိရကောင်းမယ်ဒါကြောင့်ကျွန်တော်တို့ကအားလုံးသဘောထားကြီးအရင်ရင်းပြလဲနေနောက်ပြီးတော့ကျွန်တော်တို့သွားရမယ်ပြည်တော်စုတစ်ပေါ့အဲ့ဒါကိုကျွန်တော်တို့ပုံဖော်ကြည့်တော့ဘာလို့လက်ကလက်ကလိုက်ပါဖြစ်ပါဒီလောလောဆယ်မှာဘာကြီးရလာမလဲဆိုတော့ကျွန်တော်တို့ဒီမီဒီယာတွေနဲ့ပြောတာဒီကျွန်တော်တို့မှတ်သားထားပါတယ်အချို့ကလည်း ကျွန်တော်ဒီတိုင်းရဲ့စာပို့တယ်ပို့တဲ့အခါမှာဘယ်လိုများမှမျိုးမှာတော့ကျွန်တော်မောရာကွဲလွဲနိုင်တယ်ဆိုမှတ်သားထားပါတယ်နောက်ပြီးရင်ကျွန်တော်တို့သိညော်တဲ့အချိန်မှာတော့ဒီကွဲလွဲနိုင်တဲ့ချက်ကိုကျွန်တော်တို့တော့ပြန်လည်ပြီးတော့ဆွေးနွေးကြမယ်ရင်းပုံရမယ်နောက်နောက်ပြီးတော့ဘယ်လိုလက်တွေ့ကြရဲနော်လုပ်ငန်းတွေလုပ်အောင်ဆိုတာဆွေးနွေး
ဦးလို့ဆိုလို့အနေနဲ့ရောဒီစာနဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတည်ရွေးဝင်ဘာတုံ့ပြန်ထားပြီးပါပြီလဲဆရာတို့ဘာဆက်လုပ်နေတာရှိပါသလဲနောက်တစ်ခုကဘာလို့တက်စီချင်ပါသလဲဦးလို့ဆိုလို့အနေနဲ့
ဟိုကျွန်တော်တို့ကလေဟိုကျွန်တော်တို့ပါတီကပြောရေးဆွေးနွေးချက်ကလည်းကျွန်တော်အပြုတော်နဲ့တုံ့ပြန်ထားပါတယ်ကျွန်တော်လည်းကြိုဆိုပါတယ်အဲ့တော့ကျွန်တော်တို့ကဒီလိုကြားအတွက်လည်းဝန်တာပါတယ်အရင်တော့ကတော့ဟိုတိုင်းသားပါတီတွေနဲ့ဘလို့မှငါတို့ပြည့်တွဲစရာအကြောင်းမရှိဘူး။ဘာဖြစ်တယ်ညာဖြစ်တယ်ပြောရတယ်လည်းရှိတယ်ဆိုတော့ဒီတဘောရဟာပြတ်သွားပြီပေါ့လို့ပဲကျွန်တော်ယူဆတယ်နော်။ဟိုတော့အပြုတ်သဘောမြင်တဲ့အကောင်းသဘောမြင်တဲ့ရှေ့ကအကောင်းရှိဖိုင်းတဲ့ဆိုတဲ့အတွက်ကြောင့်ကျွန်တော်လက်ခံပါတယ်။အဲ့တော့ကျွန်တော်တို့ကဒီထက်ပိုပြီးတော့လက်တွေ့ကျတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့မျှော်လင့်နေပါတယ်။နောက်အထူးသဖြင့်တော့ကျွန်တော်တို့လင်းငင်းပြဿနာကြုံနေရတယ်ဟိုရှန့်ကြည့်လို့ရခိုင်လိုပြဿနာမျိုးတွေမှာလင်းငင်းကြတဲ့ဖြစ်ဆုံးဆွေးနွေးမှုစကားပြောမှုလေးတွေနဲ့အစပြုမယ်ဆိုရင်ကျွန်တော်တို့ဝန်တာပါလိမ့်မယ်နော်ဘာလို့ဆိုဒီအချိန်မှာကျွန်တော်တို့ NLD အနေနဲ့လည်းဘာပြောပြောပြည်သူတရားလုံးကထောက်ခံကြိုဆိုထားတဲ့ပါတီဟိုနိုင်ငံရဲ့လေ့ရှိတင်မစီကိုအပြည့်အဝရထားတဲ့ပါတီဆိုတော့တဘောရာကြီးကြီးနဲ့လုပ်မယ်ဆိုလို့ရှိရင်အကုန်လုံးခုနကကျွန်တော်တို့လိုချင်တဲ့ပြည်ထောင်စုအစ်အတွက်လည်းကောင်းတယ်ပြည်ရင်းချင်းကြရဲ့အတွက်လည်းကောင်းတယ်ဆိုတော့ဒီချိန်မှာ NLD နဲ့ကိုယ့်ရဲ့ဟိုလူထုထောက်ခံမှုကိုအပြည့်အဝရရှိထားတဲ့အချိန်မှာကျွန်တော်တို့တိုင်းရင်းသားပြည်သူတွေနဲ့သဘောထားချိနဲ့ညှိနှိုင်းဆွေးနွေးပြီးလုပ်မယ်ဒါကိုလည်းလက်တွေ့ကျကျလုပ်မယ်ဆိုလို့ရှိရင်တော့အကုန်လုံးပြည်ထောင်စုအတွက်လည်းကောင်းမယ် NLD အတွက်လည်းကောင်းမယ်တိုင်းရင်းသားပြည်သူတွေအတွက်လည်းကောင်းမယ်နိုင်ငံလာကြွက်လေအတန်မင်္ဂလာရှိတဲ့လူရတခုဖြစ်မလို့ဆိုပါအဲ့တော့လက်ကျွေးကြတဲ့လှုပ်ဆောင်မှုတွေကိုညံ့ညံ့ဆန်းဆန်းနဲ့ရဲရဲရင်ရင်လှုပ်ဖို့အတွက်ပဲကျွန်တော်မေတ္တာရပ်ခိုင်ရှင်ပါတယ
်ဟုတ်ကဲ့ခုနကျွန်တော်ပြောသလိုပေါ့လေဒီကျင်ညာချက်ထွက်လာတဲ့ဒါအေရက်ထုတ်ကျင်ညာချက်ထုတ်တယ်တမတော်ကကျင်ညာချက်ထုတ်တယ်အန်တိုရီကကျင်ညာချက်ထုတ်တယ်ဆိုအဲ့ဒီဖြစ်စဉ်တွေကလူတွေအားလုံးကိုတကယ်ကိုဟိုအကောင်းမြင်မျှော်လင့်ချက်တွေတိတ်တိုးလာစေပါလေဆရာမင်းတို့ဒါဆရာတို့လည်းသိပါတယ်လူတွေတန်နာဆွင့်နေတယ်ပြောတာဆိုတာနားဆွင့်နေတယ်ဆိုတဲ့အခါကျတော့ဆိုတော့အမျိုးသားညီညွတ်ရေးအစိုးရဆိုတာကိုလည်းပဲပြောထားတာရှိတယ်။ဆိုတော့ဆရာတော်မျိုးညွတ်တို့အခုဆိုရင်လည်းပဲကျွန်တော်ဒီတလောက်နားလဲထားတလောက်ကြားထားတလောက်အစိုးရဖွဲ့ဖို့တွေဆရာတို့ပြင်ဆင်နေကြပါပြီ။နော်ဟလာသမရဘသူလူသူထားမလဲသူယာထားမလဲသူသမရဘသူယာထားစသည်အားဖြင့်ပေါ့လေဒါတွေယာထားနေပြီဆိုတော့ဆရာတော်မျိုးညွတ်အမျိုးသားညီညွတ်ရေးအစိုးရဘလောက်ထိပုံပေါ်ဖို့အခြေအနေရောက်နေပါပြီလဲဆရာအခုဆရာတို့လုံဆောင်နေတာဒီမှာ
အကျွန်တော်တို့ကတော့မူတော့ကျွန်တော်ထုတ်ပြောထားပါနော်ဒါပေမဲ့ဘယ်အဆင့်ရောက်နေပြီဘယ်လိုတွေပါမယ်ဒါတွေကတော့လုံးလုံးကျင်တာပြောလို့မရသေးပါဘူးကျွန်တော်တို့ကြီးညာတဲ့အခါမှာပဲဒါအစီအဖြစ်ပါဘာလို့ဆိုတော့ဒီကိုယ့်ရဲ့ယာရမှုကအချိန်မီပြောင်းလဲသွားနိုင်လေတာပေါ့
ဟုတ်ကဲ့ဘယ်လောက်စောစောများကြီးညာဖို့ရှိပါသလဲဆရာဘယ်လောက်မြန်မြန်ဆရာတို့ကျွန်တော်တို့အခုစကားပြောနေတဲ့နေရာနေပြီးတော့ဘယ်လောက်မြန်မြန်များကြားရဖို့ရှိပါသလဲခင်ဗ
ျဖြစ်နိုင်နေတော့မြန်အောင်ကြိုးစားပါမယ်ဗျာဘယ်တော့ဆိုတော့ပြောပြ
ောဦးလားဆိုတော့ဘယ်လောက်မြန်မြန်ကြားခြင်းလဲ
အမျိုးသားဟိုညီညွတ်ရေးအစိုးရဆိုတဲ့နေရာမှာကျွန်တော်ကတော့ဟိုမြင်ကြားချင်တာကတော့ဟိုအတုအမျိုးသားညီညွတ်ရေးပတ်သက်ပဲဒီလိုဖွင့်တဲ့ခါမှာဟိုရာထူးဌာနတရားခွဲဝေရေတို့เนาะအာဏာခွဲဝေရေတို့ပါကျွန်တော်တို့ကရာထူးဌာနတရားအာဏာခွဲဝေရေမဟုတ်ဘူးကျွန်တော်တို့ပြည်တော်စုတစ်ကြီးကိုဘယ်လိုပူးပေါင်းတည်ဆောက်ကြမလဲဆိုတော့ဟိုကျွန်တော်တို့တဘောတူညီချက်ပေါ့လေเนาะအဲ့လိုဟို binding agreement တစ်ခုခေါ်ပေါ်ကျွန်တော်တို့တခုပေါ်လေးကိုနိုင်ငံစကားလုံးကြိုက်တယ်တုံ့ပြန်ရပါတယ်အဲ့တော့ဒီလက်လောလောဆယ်မှာဒီပြည်သူတရားလုံးကနိုင်ငံရေးယုံကြည်မှုအပြုအပေးထားတဲ့ NLD အနေနဲ့တိုင်းရင်းသားပါတီတွေနဲ့ဟိုသဘောထားတူညီမှုတခုကိုခိုင်ခိုင်မာမာเนาะအဲ့လိုရတာပဲကျွန်တော်လိုချင်ပါတယ်အဲ့တော့မျိုးသားညီမောင်ဆိုအားဆိုတာဟိုခုပါတီကတယောက်ကိုဝန်ကြီးခန့်မယ်အဲ့ဒါမျိုးကျွန်တော်မဖြစ်ချင်ဘူးเนาะပြည်နယ်တွေကိုဘယ်လိုစီမံခန့်ခွဲမလဲပြည်တော်စုကိုဘယ်လိုစီမံခန့်ခွဲမလဲဖက်ဒရယ်နိုင်ငံတွေကိုဘယ်လိုတည်ဆောက်မလဲပြည်တွင်းကျင်းရဲ့ပြဿနာကိုပြည်တွင်းစစ်ကိုဘယ်လိုအဆုံးသတ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဘဝဓာတ်တစ်ခုအခိုင်အမာရတယ်ဆိုတာမျိုးဆိုရင်ကျွန်တော်ကျင်တတ်ပြီကျွန်တော်တို့အဲ့ဒါပါပဲเนาะအဲ့လိုဆိုရင်ရေရှည်အတွက်လည်းအများကြီးကောက်ပါတယ်เนาะအဲ့တော့ကျွန်တော်ကလူသားညွေဆိုတော့အဲ့လိုပဲနားလည်ပါတယ
်ဟုတ်ကဲ့ဆရာတော်မျိုးညိုဦးလာဆိုပြောတဲ့တွေ့ရတဲ့ဘောဓာတ်ကိုဆရာကကြားရပါပြီဆရာဘက်ကဆရာတို့ဘက်ကရောဒီအပေါ်မှာဘယ်လိုအမြင်ရှိပါသလဲခင်ဗျာ
ီနေရာမှာတော့အဲ့ကဦးဦးလာဆောင်နဲ့ကျွန်တော်တို့ယူစာတစ်ထပ်ခဲကြပါလေလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။အဲ့တော့ကျွန်တော်တို့ဂျင်နာချက်ကြည့်ပါနော်အနာဂတ်ပြည်တော်စုသိရေးပြောတာပါနော်ကျွန်တော်နေရာကြီးပြေးဖို့နော်လူတယောက်ကိုခေါ်ပြီးတော့ကျွန်တော်အစိုးရနဲ့ဖွဲ့ခဲ့တယ်ခုဒီလောက်ပြေးပြီးလေးမဟုတ်ပါဘူးအနာဂတ်မှာကျွန်တော်တို့လူသားတွေကစစ်မှန်တဲ့ပြည်တော်စုဖြစ်တာအဲ့ဒီပြည်တော်စုမှာဒီမိုကရေစီစနစ်ကျင့်သုံးမယ်အဲ့ဒီမှာဖက်ဒရယ်နီးယားနော်ဒီအနာလုတ်ပိုင်ခွင့်လေးကိုခွဲဝေတာနော်ဒီပြန်သာတာခွဲဝေတာနော်ဗန္ဓာကြီးခွဲဝေတာဒီကျွန်တော်တိုင်းနာအချင်းချင်းညီနိုင်ပြီးတော့သတ်မှတ်ကြအဲ့ဒီဒီအသွေးတွေနဲ့ပြည်စုံတဲ့ပြည်တော်စုဖြစ်ပါသို့တော့အားလုံးနဲ့သိတဲ့အတိုင်းလေကျွန်တော်ဖက်ဒရယ်ဆိုတာကကိုယ်ပြားပြီးရပါလေကျွန်တော်တို့ဒီမူဝါဒပြောနေလို့ရပါဘူးကျွန်တော်တို့ကိုယ်တိုင်ပြီးပြီးတော့အားလုံးသဘောကြည့်ကျင်တတ်တဲ့ပုံစံတစ်ခုဖြစ်ဖြစ်ကြပါလေဒါကြောင့်မယ်ကျွန်တော်ကအနာဂတ်ပြည်တော်လူသိအစည်းဆိုတာဒါတကယ်ပဲဦးလာစုပြောရရင်တစ်ဖက်တည်းကန်ကြည့်တယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျညီမနိုင်ငံကြီးချစ်ဆက်ဖို့ကျွန်တော်တို့ပြောတဲ့အခါတိုင်းမှာမပါမဖြစ်ပြောရတာကတမတော်နဲ့ဆက်ဆံရေးတမတော်ရဲ့အခမ်းအကဏ္ဍမပါဖြစ်ပြောရတဲ့ကိစ္စပါကျွန်တော်တို့စူးနေကြတဲ့မှာလည်းဒီကိစ္စကခြံထားလို့မရတဲ့ကိစ္စပါဒါမပါဘဲနဲ့ကျွန်တော်တို့ပြီးသွားလို့မရတဲ့ကိစ္စပါဆိုတော့ဆရာတော်မျိုးမျိုးအနေနဲ့လက်ရှိကျွန်တော်တို့ဒီနေ့စကားပြောတဲ့ဆွေးနွေးတဲ့အချိန်မှာတမတော်နဲ့ဆရာတို့ကြားထဲမှာကျားလို့ဆိုတော့ကျွန်တော်တို့ NLD ပါတီအနေနဲ့ပဲဖြစ်ဖြစ်ကြားလူတယောက်အနေနဲ့ပဲဖြစ်ဖြစ်အစိုးရအနေနဲ့ပဲဖြစ်ဖြစ်တမ်းပရိုနဲ့ဆက်ဆံရေးကျွန်တော်တို့ဘလောက်အထိကောင်းမွန်နေတယ်လို့နားလည်လို့ရပါမလဲဆရာတို့တည်ဆတ်မှုဆွေးနွေးမှုဘလောက်အထိရှိနေပါသလဲခင်ဗျာ
တမ်းပရိုနဲ့ကျွန်တော်တို့အစိုးရဖွဲ့ဟာတော့ချိုးရလုပ်ငန်းတွေမှာတော့ပူးပေါင်းဆောင်နေရတာရှိပါတယ်လို့တော့ကျွန်တော်တို့အနာဂတ်နိုင်ငံနဲ့ပတ်သက်လို့အမြင်တော်တာတစ်ခါတည်းကြတယ်လို့ပြောလို့မရပါဘူးအဲ့တော့တမတော်ရဲ့ဒီစာကိုကျွန်တော်နားလည်တော့ပေါ့ပေါ့ဆိုရင်တိုင်းပြည်မှာတော့ဘေးဥပါရောက်မှာဆိုတယ်အဲ့တော့သူတို့ကအထင်းအမြင်နဲ့သူတို့ပါဝင်ပြတ်တော်မှာအုပ်ချုပ်ရေးမှာပါဝင်ခြင်းနဲ့အနာရှိတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်အဲ့ဒီနေရာမှာကျွန်တော်ဥပမာပြောချင်ပါတယ်ခလီးငယ်တစ်ခုတယောက်တစ်ခုလမ်းလျှောက်နေတဲ့အခါမှာစစခြင်းလုံးကင်ပေးရတယ်သူတို့တစ်သက်လုံးကင်နေအဲ့ခလီးရဲ့တစ်သက်လုံးလမ်းလျှောက်ပါဘူးအချင်းအနေတွေတိုးတက်လာတာနဲ့အများအပြင်းပြင်းသူကိုယ်တိုင်ရှောက်နိုင်အောင်အခွင့်အရေးတွေပေးရပါလိမ့်မယ်။အဲ့ဒီတော့အခုလက်ဖက်ဒရယ်ဆိုတာကိုယ့်အားသူကိုယ်ပါတယ်၊ကိုယ့်အားကိုယ်စုံပြရတယ်၊ကိုယ့်အားကိုယ်အုပ်ချုပ်ရတယ်စနစ်ဖြစ်တဲ့အတွက်ဒီစနစ်ပေါ်ဆောင်နိုင်တဲ့နော်နိုင်ငံကြီးအချင်းချင်းတခုကိုတတ်မလို့ကလည်းစဉ်းစားပြီးပုံပေါင်းဆောင်ရွက်လာမယ်ဆိုရင်တော့ဒါကျွန်တော်တို့ရဲ့အင်မတန်ကိုနော်ထုံးပါတဲ့အနာဂတ်တစ်ခေတ်ဖြစ်မှာပါလိမ့
်။ဟုတ်ကဲ့ကျေးဇူးလားဆိုတမတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆရာဘလို့နားလည်ထားပါသလဲဘလို့ဖြစ်စီကြပါသလဲခင်ဗျာ
ဒါကတော့တမတော်ခန်းကဏ္ဍတော့လည်းကျေဝင်ပါတယ်ဘာဆိုတော့ကျွန်တော်တို့အာဏာရှင်စနစ်ကနေပြီးတော့ဒီမိုကရေစီအခုပြောင်းကာလမှာစစ်ဖက်အရက်ဖက်ဆက်ဆံရေးဆိုတာနိုင်ငံတကာမှာဘာသာရပ်နေပဲတစ်ခုလိုပဲအမတန်ခြေပြောင်းပါတယ်အဲ့တော့စစ်ဖက်ဆက်ဆံရေးစစ်ဖက်အရက်ဖက်ဆက်ဆံရေးအဆင်ပြေရှင်းမွေးဖို့ဆိုတာကိုတော့ရောက်ချပြီးလုပ်တင်တယ်ဟောသောရှာပြီးလုံးတင်ပါတယ်ဒါကို NLD ဘက်ကလည်းအလေးထားတင်တယ်တပ်မတော်ဘက်ကလည်းအလေးထားတင်တယ်စစ်ဖက်အရက်ဖက်ဆက်ဆံရေးနှစ်ဦးနှစ်ဖက်ပြည်လေအောင်လုံးမယ်ဆိုတဲ့ဟာအရေးကြီးတယ်လို့စစ်ဖက်အရက်ဖက်ဆက်ဆံရေးနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ပြဿနာကလည်းမြန်မာနိုင်ငံထဲမှာရှိနေပါတယ်ဒါအင်ဒိုနီးရှားနဲ့မတူဘူးနော်အဲ့တော့ရခိုင်ပြည်မှာဆိုရင်အခုဆိုရင်ဟိုပြည်ရင်းကြီးဆိုင်မရရင်တော့မှအတီလေးတိုက်ကြတဲ့ဟိုတက်မတော်နဲ့ဟိုရခိုင်လက်နက်ကိုင်ဖွဲ့စည်းနဲ့တစုံတရာငြင်းငြင်းရရတယ်။ဟောတစုံတရာပေါ့တစုံတရာတနက်တန်လေးမရှိတော့ဆိုတာမင်္ဂလာတပါးပဲ။အဲ့တော့အဲ့ဒါမျိုးတွေကတစ်ဆင်းအာဏာရတဲ့နိုင်ငံရေးပါတီနဲ့တက်မတော်နဲ့ဆက်ဆံရေးပြည်လေတယ်လို့အာဏာမရတဲ့ဒေသခံရစီမံခန့်ခွဲမှုကိုလိုချင်တဲ့တိုင်းရင်းသားလူမျိုးတွေနဲ့လည်းအာဏာရပါတီနဲ့အဆင်ပြေဖို့လိုတယ်တမတော်နဲ့အဆင်ပြေလို့အဲ့သုံးပွဲဆိုင်အဆင်ပြေမှကျွန်တော်နိုင်ငံဟာရှေ့ကိုရွေးနိုင်မယ်လို့ကျွန်တော်မြင်တယ်အဲ့တော့စစ်ဘက်အရက်ဘက်ဆက်ဆံရေးကောင်းဖို့အတွက်ဒီအာဏာရတဲ့ပါတီနဲ့ NLD ရှားမှာလည်းအများအားထိတွေ့ဆက်ဆံမှုတွေညှိနှိုင်းမှုတွေလိုတယ်တိုင်းပြည်ရှိတဲ့အစိမ့်နဲ့ရှေ့ကိုဘယ်လိုတွောကြမလဲဆိုရင်လိုတယ်အချိန်တည်းပါပဲကျွန်တော်တို့ဒေသဆိုင်ရာကျွန်တော်တို့ဟာနိုင်ငံရေးအာဏာကိုယူမဲ့နိုင်ငံနဲ့လူမျိုးတွေလည်းမဟုတ်ဘူးကျွန်တော်တို့ကိုဒေသကိုကိုစီမံခန့်ခွဲပြီးတော့အေးအေးဆေးနေနေတဲ့ပြည်တော်စုတွေကိုတိစောက်ရှင်နေလူအဲ့ဒီလူမျိုးတွေနဲ့လည်းတက်ပရုံနဲ့အဆင်ပြေနေတယ် ကျွန်တော်အာဏာရတဲ့ NLD နဲ့လည်းကျွန်တော်အဆင်ပြေခြင်းပါတယ်အဲ့တော့စစ်ပတ်ရပ်ပတ်ဆက်ဆက်အဆင်ပြေဖို့လိုတယ်လို့အဲ့ဒီသုံးပွဲဆိုင်လဲအဆင်ပြေမှာကျွန်တော်တကယ်ရှိတဲ့မိသားစုတစ်ခုကိုကျွန်တော်တိဆောက်နိုင်မလို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီဆွေးနွေးတာတွေကလက်ရှိသွားနေတဲ့အချိန်ဒီပေါ်မှာအများကြီးထင်ရတယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ရောက်စလုံးအချိန်ပေးပြီးတော့ဆွေးနွေးပေးတဲ့အတွက်လည်းသူပဲဂျေစုတင်ပါတယ်အရင်သဘောထားတွေပုံမှန်လည်းကြားရတဲ့အတွက်လည်းပို့ပြီးတော့နားလည်မှုအတွက်ပို့ပြီးလမ်းစာဖွင့်စီရလို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်ပြောကြတဲ့အတိုင်းအားလုံးမျှော်လင့်ထားကြတဲ့ကျွန်တော်တို့မြန်မာနိုင်ငံနိုင်ငံတော်တည်ကြီးထွန်းတက်တဲ့နိုင်ငံတော်တည်ကြီးအမြန်ဆုံးတည်ဆောက်နိုင်ရေးအတွက်ကျွန်တော်တို့အားလုံးအစွမ်းကုန်ကြိုးစားအားထုတ်ပြီးတော့အမြန်ဆုံးအကောင့်တွေဖော်ပေးလိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်အဲ့ဒီလိုလည်းဆုတောင်းပါတယ်ခင်ဗျာဆွေးနွေးပေးတဲ့အတွက်အထူးပဲဂျေစုတင်ပါတယ်ခင်ဗျာ
ဂျေစုတင်ပါတယ်ဟုတ်ပါဘူးဟုတ်ပါဟု
တ်ပါ
NLD ပါတီပြောခွင့်ရတူဖြစ်သူဒေါက်တာမျိုးညွန့် AMP ပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးလာစိုးတို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် VUE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်နည်းလမ်းကမ်းတွေကိုအင်္ဂါညတရက်ဒီလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VUE စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဝေးပြာဝေးကွာပြီးကျန်းမာကြိုးရှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ